အစ်စရေးနဲ့ဟားမတ်စ်အကြားယာယီအဖြစ်ခတ်ရက်စဲကြီးကိုသက်တမ်းတိုးလိုက်တာကြောင့်မလို့ဂါဇာကမ်းမြောင်နဲ့အစ်စရေးတောင်ပိုင်းကတန်းနဲ့ချီရဲ့ပြည်သူတွေအတွက်အခြေအနေတွေဒီတလာရီနေ့မှာအေးအေးချမ်းချမ်းရှိနေပါတယ်။ဂါဇာဒေသစစ်ပွဲအပြီးသက်ရေးမှာအခြေခံတဲ့သဘောတူညီချက်ရဖို့အတွက်အစ်ဂျစ်နိုင်ငံကိုင်ရိုမှာဆွေးနွေးညှိနှိုင်းနေကြတာမလို့နောက်ထပ်၅ရက်အပြည့်အချင်းသက်တမ်းတိုးဖို့အတွက်အစ်ဂျစ်ညှိနှိုင်းမှုတွေကကြိုးပမ်းနိုင်ခဲ့တာပါ။တဒန်တိုးချင်ကိုတော့ဒီဗိုလ်တုံးနဲ့သကောင်းရံမှာစတင်ခဲ့ပါတယ်။ဒါပေမဲ့လို့အဲ့ဒီညာဘက်မှာပဲအပြန်လှန်ဒုံးကျည်တွေနဲ့တိုက်ခိုက်တာလေကြောင်းတိုက်ခိုက်မှုတွေတော့ရှိခဲ့ပါတယ်။အထူးခိုက်တော့သတင်းမရပါဘူး။အစ္စရေးမျိုးတော်မှာတော့ဒီလူထောင်ကနန်းစုဝေးပြီးတော့အစ္စရေးကိုပါလက်စတိုင်းဘက်ကနေပြီးတော့ဒုံးကျည်တွေပစ်ခတ်နေတာရပ်ဆိုင်းဖို့အတွက်အစ္စရေးအစိုးရနဲ့စစ်တပ်ကိုတောင်းဆိုတိုက်တွန်းနေပါတယ်။ပြီးခဲ့တဲ့ပြည်ပခအတွက်မှာအစ္စရေးဘက်ကဂါဇာဘက်ကနေပြီးတော့စစ်သွေးကြွတွေကဒုံးကျည်အစင်းကြီးထောင်နဲ့ချီပြီးတော့ပစ်ခတ်ခဲ့ကြတာပါ။ဒီအတွက်လည်းတလားကြော်ကြာတင်မာမှုတွေအပြန်လန်ပြစ်ခတ်မှုတွေရှိပြီးတော့ဂါဇာမှာတော့ပါလက်စတိုင်း1900ကျော်သေဆုံးခဲ့ရပါတယ်အများစုဟာအရက်သားတွေဖြစ်ကြပါတယ်အစ္စရေးဘက်မှာတော့68ဦးသေဆုံးပြီးတော့အများစုကတော့ဆက်သားတွေဖြစ်ပါတယ်ခင်ဗျာ